American ပြည်အောင်စုမှာနိုဝင်ဘာ၈ရက်ကကျင်းပခဲ့တဲ့သမ္မတတပ်တန်းဝက်လွှတ်တော်ရွေးကောက်ပွဲတောက်ချောင်းနေ့အထိမဲရလက်တွေအရာ Arizona ပြည်နယ်မှာ Democratic Party ကဝင်အရွေးခံတဲ့အထက်လွှတ်တော်အမတ် Mark Kelly ကအနိုင်ရသွားပါတယ်။ဒါကြောင့်အထက်လွှတ်တော်မှာ Democratic Party နဲ့ Republican Party အမတ်နေရာ49နေရာစီရနေပြီးတော့သမ္မတရဲ့ Democratic Party အများစုဖြစ်ဖို့အတွက်တမဲတာလိုပါတော့တယ်။မက်ဆက်လက်ရေတွက်နေရတဲ့ Nevada ပြည်နယ်မှာတော့ Democrat အထက်လွှတ်တော်အမတ် Catherine Cortez Masto က Republican အမတ်လောင်းAdam Lelex ကိုလောလောဆယ်အထိကပ်ပြီးတော့မဲတာရနေတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကတောက်ကြနေနှောင်းပိုင်းကပြောပါတယ်။တကယ်လို့သာ Catherine Cortez Masto အနိုင်ရခဲ့မယ်ဆိုရင်အထက်လွှတ်တော်မှာဒီမိုကရက်တွေကအမတ်နေရာအများစုအဖြစ်ဆက်လက်ထိန်းထားမှာဖြစ်ပါတယ်။ Georgia ပြည်နယ်မှာတော့အထက်လွှတ်တော်အမတ်နေရာအတွက်ပြိုင်ဆိုင်နေတဲ့အမတ်လောင်းနှစ်ယောက်ကြားမှာမဲအပြတ်အသတ်မဖြစ်တဲ့အတွက်ဒုတိယကျရွေးကောက်ပွဲကိုဒီဇင်ဘာ6ရက်မှာပြန်ပြီးတော့ကျင်းပမှာပါအမတ်နေရာစုစုပေါင်းတရာရှိတဲ့အထက်လွှတ်တော်မှာမဲတူနေရင်ဒုသမ္မတကအာဏာရပါတီဘက်ကမဲပေးနိုင်တာမို့နေဗားနာပြည်နယ်မဲတာနိုင်ရခဲ့ရင်တော့ဒီမိုကရက်တစ်ပါတီကအများစုဖြစ်ဖို့ဂျော်ဂျီယာပြည်နယ်မဲကိုစောင့်စရာလိုတော့မှာမဟုတ်ပါဘူး။အောက်လွှတ်တော်မှာတော့လက်ရှိအချိန်အထိအတိုက်ခံ Republican Party ကအသာစီးရနေပါတယ်။အောက်လွှတ်တော်အမတ်နေရာအတွက်လည်း American နောက်ဖက်ချမ်းပြည်နယ်တချို့ကကြိုတင်မဲတွေကိုဆက်လက်ရေးတွက်နေရဆဲဖြစ်ပါရဲ့ရှင်။